Al-Qaeda အုပ်စုတွေရဲ့လက်ရှိအနေအထားဟာအမေရိကန်ပြည်ထောင်စုကိုအန္တရာယ်ပြုချိမ့်ချောက်နေတဲ့အရေးကြီးအနေအထားမှာပဲရှိနေတယ်ဆိုတဲ့အကြောင်းအမေရိကန်ထောင်လိုင်းရေးတိုင်ဝမ်ကစီရင်ခံစားအစ်တစောင်းဒီကနေ့ထုတ်ပြန်နိုင်ပွဲရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ Al-Qaeda အဖွဲ့အစည်းကိုအကြီးအကျယ်ပြစ်မှတ်ထားနေတာဘာကြောင့်လဲဆိုတော့2000ခုနှစ်စက်တင်ဘာလ17ရက်တက်ခဲမှုနောက်ပိုင်းလောက်ကန်လာခဲ့တဲ့အကြမ်းဖက်ဆန့်ကျင်တက်ခဲမှုတွေကြောင့်ပဲလို့အမျိုးသားထောက်လိုင်းအဖွဲ့ကဆိုပါတယ်။ AP သတင်းတပုတ်မှာဖော်ပြထားတော့အခုထုတ်ပြန်မဲ့ထောက်လိုင်းစီရင်ခံစားမှာလူတွေအများပြားသေစေနိုင်တဲ့လက်နက်တွေကိုရဖို့အခါတာအဖွဲ့ကဆက်ပြီးတော့စူးစမ်းနေတော့မှဖြစ်ပြီးတော့ဒီလက်နက်တွေကိုအသုံးချသွားဖို့သူတို့အနေနဲ့တွန့်ဆုံနေမှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။အခါတာအဖွဲ့ဟာပါကစ္စတန်အနောက်မြောက်ပိုင်းကတောင်ပေါ်တိုင်းဒေသတွေမှာလုံခြုံစိတ်ချတဲ့ချီနေနဲ့အခြေစိုက်နေထိုင်နေတိုင်းနဲ့တို့လဲစင်ခါစားထဲမှာဖော်ပြထားပါတယ်။အခိုက်အတန့်အဖွဲ့ဟာအားနယ်လာနေပြီးဒါပေမဲ့လည်းအမေရိကန်ပြည်တော်စုကိုချိမ့်ချောက်မှုတွေရှိနေတော့မဲလို့တမရဘော့ရှ်ကပြီးခဲ့တဲ့ပတ်ကပဲပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းဘလို့ကြမ်းဖက်မှုတွေလဲဘလို့ပုံစံနဲ့လာမလဲဆိုတာတိတိကျကျဘာမှမရှိသေးပါဘူးလို့အမေရိကန်ရရှိတဲ့ဘက်ကပြောပါတယ်။